ဒီကနေ့ကဘာပေါ်ကနိုင်ငံတွေဟာကိုဗစ်လွန်ကာလမှာပြန်လည်ရုံးချနိုင်ဖို့တူးထက်မှာအပြိုင်ဆိုင်ကြိုးပမ်းနေကြပါပဲ။ကိုဗစ်လွန်ကာလမှာနိုင်ငံတွေအကြားဆင်းရဲချမ်းသာကွာမှုဟာပိုကြီးသွားနိုင်တယ်လို့ကုလသမဂ္ဂလို့အဖွဲ့ကြီးကလည်းတတိပေးပြောကြားထားပါတယ်။အခုအခါမှာကိုဗစ်ကာကွယ်ဆေးတွေအရှိန်မြှင့်ထိုးပေးနေပြီးနှင်းနဲ့ချီအောင်ရပ်တန့်နေကြတဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့ကြိုးပမ်းနေကြပြီဖြစ်ပါတယ်။နိုင်ငံတွေတင်မကကော်မတီတွေကြားထဲမှာလည်းအပြိုင်အဆိုင်ပြင်ဆင်နေကြပါတယ်။အစဉ်သင့်မဖြစ်သူနောက်ကျကြံသူတွေဟာအကျအသေးပေါင်းစုံနဲ့ငင်ဆိုင်ရနိုင်ပါတယ်။အခုလိုချိန်မှာအဓိကဘလို့အခက်အခဲတွေရှိပါသလဲ။ကဘာပေါ်ကစားတောက်ကုန်ထုတ်လုပ်တဲ့အကြီးဆုံးကော်မတီကြီးတွေတဲကတခုဖြစ်တဲ့အမေရိကန်နိုင်ငံကတိုက်ဆင်ကော်မတီရဲ့ဌာနပွဲတစ်ခုမှာအလုပ်သမားအရင်အမြင့်မန်နေဂျာအဖြစ်အလုပ်လုပ်ကင်နေတဲ့ကိုမိုးသီးစွန်ကိုမိတ်ချခဲ့ပါတယ်။တိုက်ဆင်လိုကော်မတီမှာကုန်ကျန်းတွေအဆင်သင့်ရှိပေမဲ့ထုတ်လုပ်မဲ့အလုပ်သမားမလုံလောက်တာဟာအဓိကပြဿနာဖြစ်နေတယ်လို့ကိုမိုးသီးစွန်ကရှင်းပြပါတယ်
။ကိုကပြဿနာဒီဟာကြီးကိုထုတ်လုပ်ဖို့အလုပ်သမားပြဿနာအဓိကဖြစ်နေတယ်။တစ်ကဘာလုံးဖြစ်နေ 46%ကဘာလုံးကလုံလာမှုကြောင့
်ကဘာလုံးကအလုတ်သမားဥရဲ့46ရာခိုင်နှုန်းဟာကိုဗစ်ကြောင့်အလုတ်မလုံနိုင်ကြဘူးလို့ဆိုပါတယ်။တိုက်ဆင်ကုမ္ပဏီဟာဌာနခွဲပေါင်း200ကျော်ရှိပြီးအလုတ်သမားသိမ်းနဲ့ချီရှိတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။2020-2021ခုကာလတွေမှာကိုဗစ်ကြောင့်အလုတ်သမားတွေရော့ကျသွားခဲ့တဲ့အတွက်ထုတ်လုပ်မှု30ရာခိုင်နှုန်းလောက်ရော့ကျသွားခဲ့ပါတယ်။အခုခါသမရဘိုင်ဒင်အစိုးရကကာကွယ်ဆေးမထိုးမနေရဥပဒေပြဋ္ဌာန်းပြီးအလုတ်သမားတွေကိုအလုတ်ပြန်ဆင်းဖို့တွန်းအားပေးနေပါတယ်။ကာကွယ်ဆေးလက်ဝဲရှိတဲ့နိုင်ငံတွေထုတ်လုပ်နိုင်သူတွေဟာအလုတ်သမားတွေကိုကာကွယ်ဆေးထုတ်ပေးပြီးအလုတ်တွေပြန်လည်လက်ပတ်နိုင်အောင်ကမ္ဘာလုံးကသူ့ချက်ငါအပြိုင်ဆိုင်လုပ်နေကြပြီလို့ကိုမိုးသီးစုံကရှင်းပြပါတယ
်။အကုန်လုံးကိုဘိုင်ဒင်သူကမထိုးမနေရဥပဒေပြဋ္ဌာန်းပြီးထိုးတယ်အရင်ဟာဘာဖြစ်လို့လဲဆိုတော့ဒီမဲ့ဖြစ်နေတာရဲ့ရောဂါကပ်ပြီးရဲ့ဒီအငတ်ပြတ်မှာကြီးကျော်လွားဖို့လုပ်နေကြတာအမေရိကန်တို့ရုရှားတို့ဟာလားနောက်ကတရုတ်တို့ယူရိုပတို့ကဒီကိုဗစ်အလွန်ကာလမှာငါတို့တော့နောက်ကျကျပြဲလို့မဖြစ်ဘူးဆိုတဲ့အနေအထားနဲ့ကမ္ဘာလုံးကကိုယ့်အကျိုးစီးပွားကိုအရင်ခြေရန်တင်လာခဲ့တာဆိုတော့တွေ့နေတယ
်ကိုဗစ်လွန်ကာလစီးပွားရေးပြန်လည်နလန်ထလာအောင်လှုပ်ဆောင်တဲ့နေရာမှာဒီကွက်စီဝိုင်းစနေရဲ့အခြေခံလိုအပ်ချက်6ချက်ကိုခိုင်မာပြည့်နေအောင်ပြန်လည်ဖြည့်တင်းပြင်ဆင်ဖို့လိုပါတယ်လို့စီဝိုင်းသုတေသီတူဖြစ်တဲ့ဦးစိန်သေးကပြောပါတယ
်တစ်ချက်ကဒီစီဝိုင်းလုပ်ငန်းတွေနဲ့ပတ်သက်တဲ့ commercial law regulation နဲ့ပတ်သက်တာရှိရမယ်အဲ့ဒါနဲ့ပတ်သက်လို့ရင်းယူဆောင်ရွက်ပေးမယ်ဗျံတရားတွေကောင်းရမယ်နံပါတ်2ချက်ကတော့လွတ်လပ်တဲ့ဘဝပန်နဲ့ကုသရေးဝေးပန်တွေကိုပေါင်းစပ်နိုင်ရမယ်နံပါတ်3ချက်က infrastructure လို့ခေါ်တာပေါ့နော်။ Tier 6တို့ကိုဆောင်ဆက်သွဲရို့လမ်းပန်းတို့နံပါတ်4ချက်က extra economic value လို့ခေါ်ပါတယ်။နော်အဲ့ဒါတော့ဘာလဲဆိုလို့ရှိရင် public policy နဲ့နော်ခုန safety တို့ law and order တို့နော်တဘာဘဝပတ်ဝန်းကျင်တို့တရားစာတို့ဘီယာရေးကျမ်းမာရေးစုစည်းသနာစသည်ပေါ့ဒါတွေအားလုံးတဲ့နိုင်ငံတိုင်းဟာ extra value တွေရှိထားဖို့လိုတယ်။နံပါတ်5ချက်ကတော့အပြည်ဆိုင်ရာနဲ့ပတ်သက်တဲ့ကုန်သွယ်ရေးတွေ၊ဒါနာရေးတွေ၊ရင်းနှီးမြှုပ်နှံမှုတွေပေါင်းဆက်ပြီးတော့ကျွန်တော်တို့ကလုံနိုင်တဲ့နေထိုင်မှုရှိနေရမယ်။နောက်ဆုံးချက်ကတော့ long term perspective လို့ခေါ်တဲ့အချက်။မဟာဗျူဟာတွေ၊မူဝါဒတွေ၊အစီအစဉ်တွေအဲ့ဒီအချက်တွေဟာပြင်ဆင်မှုပြည့်စုံတဲ့နိုင်ငံတွေမှာတိုးတက်မှုကိုဖြေရပါမယ်
။သင်္ကြန်ပြည်နိုင်ငံတွေမှာဒီအချက်6ချက်ဟာရှိပြီးဖြစ်ပါတယ်။ဒါကြောင့်တရုတ်၊ကိုရီးယား၊ဂျပန်လိုနိုင်ငံတွေအပါအဝင်စမှုဖွံ့ဖြိုးပြီးနိုင်ငံတွေဟာကိုဗစ်လွန်ကာလမှာဆက်လက်တိုးတက်သွားကြမှာဖြစ်ပြီးကျန်ဖွံ့ဖြိုးဆဲနိုင်ငံတွေကနောက်ကျကျန်နေအောင်မှာပါလို့ဦးစိန်သေးကပြောပါတယ်။နောက်တစ်ခုကဒီလိုပါဦးမြန်မာနိုင်ငံရှိတဲ့အရှေ့တောင်အစဒေသတွင်းမှာဆိုလို့ရှိရင်ဗီယက်နမ်တို့ပါလို့ဆိုရင်မြန်မာဆန်ဆန်ပြန်ဖွင့်နေပြီးဟလာထိုင်းဆိုလည်းပြန်ဖွင့်နေပြီးတော့လုပ်ငန်းတွေပြန်ဖွင့်နေဆက်ယုံတွေပြန်ဖွင့်နိုင်ဖို့ကြိုးစားရဆိုတော့ဒီသူတို့ကုန်ထုတ်လုပ်ငန်းကိုပြိုကျမသွားခင်ပေါ့နော်အများအစံပြန်ပြီးတော့ဆက်နိုင်အောင်ကြိုးစားနေရတာမျိုးတွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံလိုနိုင်ငံကြားရင်တော့ဘယ်လိုဖြစ်မလဲဒီလိုပြန်လဲပြင်ဆင်ဖို့ပါနော်ဒီမှာနိုင်ငံရေးတည်ငြိမ်မှုတွေလည်းလိုအပ်မလားပေါ့နော်ခုနဆရာပြောတဲ့စီးပွားရေးအခြေခံစောင့်အောင်နေလို့မလားမြန်မာနိုင်ငံဆိုရင်ဘယ်လိုဖြစ်မလဲ
စစ်တပ်ကအာဏာသိမ်းနေအာဏာသိမ်းတဲ့အတွက်ကြောင့်နိုင်ငံရေးက နော်မတိမငိမ့်တဲ့အချိန်ဆိုးရတဲ့အနေအထားရောက်တဲ့အခါကြီးမြန်မာနိုင်ငံတော့အလွန်အမြန်ထူးခြားတဲ့အချိန်ကြီးဖြစ်တယ်ဒါတစ်ချက်နိုင်ငံကြီးစီးပွားရေးမှာလည်းမြန်မာနိုင်ငံကပြီးခဲ့တဲ့9နှစ်ကာလလောက်ကအတုံကူကြောင်းရေးကာလကိုသွားတော့ဖွံ့ဖြိုးတိုးတက်မှုအချိန်ကိုရဖို့အတွက်အောက်ကနောက်ကလိုက်တော့လိုက်တော့မှနိုင်ငံရေးကြီးကနော်မတိမငိမ့်တဲ့အာဏာသိမ်းတဲ့အတွက်ကြောင့်တိုင်းပြည်စီးပွားရေးဟာအတော်အလွန်မတန်ဆိုးရတဲ့အချိန်ကြီးရှိနေတယ်ဗျာဘလောက်တောင်ဖြစ်လဲဆိုရင်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှု GDP ဟာတဲ့ဘောဘင်ကပြောထားတာ -80.4% ကြာမယ်ဆိုတော့ဆရာစဉ်းစားကြည့်ပြီးတော့ဗမာပြည်ရဲ့အခြေအနေတော့အခြေအနေအဆိုးဆုံးဖြစ်မှာပ
ါဦးစိန်ထေပြောဆိုသွားပါမြန်မာပြည်နဲ့ပတ်သက်လို့ကိုမိုးတီးစုံကိုတစ်လက်မေးကြည့်ခဲ့ပါတယ်အခုအားလုံးကကုမ္ပဏီတွေပဲဖြစ်ဖြစ်နိုင်ငံတွေပဲဖြစ်ဖြစ်ကိုပြည့်အလုံးကိုဟလာရုံးထနိုင်အောင်သူထက်ကဥအောင်လုံနိုင်တဲ့အနေအထားမျိုးတွေပြင်ဆင်နေကြပါတယ်ဒီမြန်မာနိုင်ငံမှာတော့ကိုဗစ်တင်မကောက်အာဏာသိမ်းထားတာလည်းရှိတဲ့အခါကျတော့မြန်မာနိုင်ငံရဲ့အခြေအနေကဘယ်လိုဖြစ်သွားနိုင်မှာလဲ
မြန်မာနိုင်ငံကတော့အဆိုးဆုံးအခြေအနေကိုသူ့ရောက်နေပြီပဲလေကျွန်တော်တို့ကဟဲ့လားစစ်ကောဟဲ့လားကတ်ရောဟာကြီးရောအငတ်ပြဿနာလူသုံးသန်းလောက်ငတ်နေအနေအထားရှိတယ်အခုဆိုရင်တက်စီကြီးတွေကလည်းတက်တယ်အလုံးလက်မဲ့ပြဿနာကြီးကလည်းအကြီးကျယ်တက်သွားတယ်ကျွန်တော်တို့မြန်မာပြည်ရဲ့ inflation ကဆိုတော့ဒုံးဒုံးတောင်တက်သွားတယ်အဲ့တော့တခါမြန်မာပြည်ရဲ့ supply တွေကဘာမှမရှိဘူး supply တွေကအကုန်လုံးကရပ်သွားမယ်ငွေကြေးပေါက်ပေါက်မှုတွေကလည်းရှိနေတယ်ဆိုတော့မြန်မာပြည်ကတော့တိတ်လွယ်မဲ့အနေအထားမှာမရှိတော့ဘူးအဲ့တော့အကောင်းဆုံးထွက်ပေါက်ကတော့ကျွန်တော်တို့ peaceful solution ကိုရှာကြဖို့ပဲဖြစ်တယ်ဒီကအပြင်ဟလာဒီနိုင်ငံရေးစဉ်းစားတွေလွှတ်ပေးဖို့နိုင်ငံရေးကတွဲဆုံဆွေးနွေးဖို့ပဲကျွန်တော်တို့ဗမာပြည်ရဲ့ကြုံရမယ့်ပြဿနာကတော့ total သာသာ total ဝါဖြစ်မယ် total fail ဖြစ်သွားမယ်ဒီပုံတိုင်းဆက်သွားမယ
်ဒီအတိုင်းဆက်သွားနေရင်တော့လုံးဝကြာဆုံးပျက်စီးသွားတဲ့နိုင်ငံဖြစ်သွားနိုင်တယ်လို့ကိုမိုးသီးစုံကပြောဆိုခဲ့ပါတယ်ခင်ဗျာ